တော်ရစီများခင်ဗျာပြည်ကျလွတ်တတ်တဲ့စီကံစားတစ်ဆောင်ကရောက်ကိုရီးယားမှာလူတွေအတိဒုက္ခရောက်နေကြတဲ့အကြောင်းနိုင်ငံတကာကအာရုံစိုက်သင့်တယ်လို့ဆိုထားပါတယ်အစင်ခါစားပြုစုရေးသားသူများကတိုကျိုမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးသတင်းတောက်များကိုပြောကြားတာမို့တိုကျိုမြို့ကနေဗီဗီသတင်းတောက်စစ်ဟာမန်ကအခုလိုသတင်းပေးပို့ထားပါတယ်ရောက်ကိုရီးယားမှာလူတွေနေရာအနှံ့ငတ်ပြတ်နေကြတာတွေနိုင်ငံရေးရနှိတ်ကွက်ခံရတာတွေအပါအဝင်လူတွေအတွက်စိုးရိမ်စရာတွေကိုလုံးကျော်ရေးကိစ္စရတရဲ့နောက်မှာခြံထားဖို့မတင်တော့ဘူးလို့အစိုးရခန်းစာကသတိပေးထားပါတယ်။အဲ့ဒီအစိုးရခန်းစာကိုကမကဋ္ဌပြုစုကြသူတွေကတော့အထက်ကရလူခွင့်ရေးလှုပ်ရှားတက်ကြွသူပုဂ္ဂိုလ်ကြီး၃ဦးဖြစ်ကြတဲ့ချက်သမရနိုင်ငံကရခိုင်သမရဗတ်စလပ်ဟာဗယ်၊နော်ဝေးနိုင်ငံကရခိုင်ဝန်ကြီးချုပ်ဖက်ဂျာမက်နက်ပွန်ဒဗစ်တဲ့ကမ္ဘာ့ဒုဗတ်ညီညာရေးဆုရှင်အယ်လီဝီဆဲလ်တို့ပါမြောက်ကိုရီးယားနျူကလ িয়ার စီစဉ်ဆိုင်ရာ6ပွင့်ဆိုင်စီးပွားပွဲပြန်တက်ဖို့အင်္ဂါနေ့မှာမြောက်ကိုရီးယားကသဘောတူလိုက်တဲ့အတွက်နိုင်ငံတကာကနောက်တစ်ကြိမ်အာရုံစိုက်လာပါတယ်။ဒီကြလွတ်လပ်တဲ့မြောက်ကိုရီးယားကလူခွင့်ရေးရာအမေရိကကော်မတီနဲ့အတူတွဲပြီးတော့ဥပဒေပညာရှင်20ကအဲ့ဒီအစိုးရခံစားကိုရေးသားပြုစုတာဖြစ်ပြီးဥပဒေပညာရှင်အဖွဲ့ကတော့ Washington DC ကပိုက်ပါဥပဒေလုပ်ငန်းဌာနကြီးကရှေ့တကြီးဂျာရက်ကင်ဆာကဥဆောင်ပါတယ်ပြုံရန်ကိုဖိအားပေးခြင်းအပြင်လုံကြုံရေးစစ်ဆဆွေးနွေးမှုတိုးတက်ရေးအတွက်အန်ဒရယ်ရှိတယ်လို့ဆိုရိတ်ကြတဲ့နိုင်ငံတကာအတိုင်းဝန်းဟာမြောက်ကိုရီးယားကလူတွေရဲ့အကြက်တဲကိုမိချန်ထားကြတယ်လို့တိုကျိုမြို့မှာသတင်းတော့များကိုရှေ့နေကြီးကင်ဆာက
And indeed by detonating a nuclear weapon Kim Jong-il has made clear he will do what he wants with respect to the security issues regardless of whether
လူကြေးကိစ္စများနဲ့ပတ်သက်လာရင်နိုင်ငံတကာကဘယ်လိုဆုံးဖြတ်ဆုံးဖြတ်ကံကြုံအေးကတော့နျူကလ িয়ার ဖောက်ခွဲပြီးသူလုတ်ချင်ရလုတ်တယ်ဆိုတာအထင်ရှားပြသလိုက်တယ်။ဒေါက်ကိုရီးယားကလူခွင့်ရေးကိစ္စလူတွေကြုံတွေ့နေရတဲ့ဒုက္ခတွေကိုတော့မစိုးရိမ်ကြဘူးလို့ပြောသွားတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကအညှိုးနဲ့အပြစ်ဒဏ်ပေးတာမဟုတ်တဲ့ပြတ်ထန်းချက်တရက်ကိုချမှတ်ပြီးလူသားချင်းစာနာမှုအထောက်ပံ့အစီအစဉ်တွေပြန်လုပ်ဖွင့်ပေးရေးပြုံရန်ကိုမြစ်တာရက်ခံသင့်တယ်။မြောက်ကိုရီးယားမှာနိုင်ငံရေးအကျဉ်းသားများလွတ်ပေးရေးကိုလည်းမြစ်တာရက်ခံသင့်တယ်လို့အစိုးရခံစားကဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပြတ်ထန်းချက်ချမှတ်အောင်လုပ်ဖို့ဆိုတာမလွယ်ဘူးဆိုတာအင်မတန်ကက်ခဲတယ်ဆိုတာသိပါတယ်။အဲ့ဒါလို့မလို့ရင်တော့မြောက်ကိုရီးယားကလူတွေကြောင်၆ချားနဲ့ဆက်ပြီးဖြစ်နေအောင်မှပဲလို့လည်းရှေ့နေကြီးကင်ဆာကဆက်ပြီးပြောပါတယ်။
And if we do nothing, then the results that we will get are already very clear. We will have ongoing suffering of people starving to death.
ကျွန်တော်တို့ဘာမှမလုပ်ဘူးဆိုရင်ဘာဖြစ်လာမယ်ဆိုတာကတော့ရှင်းနေပါပြီ။မြောက်ကိုရီးယားမှာလူတွေဘာဆက်ပြီးဖြစ်ကုန်ကြမလဲဆိုတော့အစာငတ်ပြီးသေကုန်ကြတာ၊တန်းနဲ့သိမ်းနဲ့ချီပြီးတော့မဟုတ်တာတော့လူတွေစောင်းကနားနဲ့တော့သေကြမှာပဲ။သူတို့ဘောစနစ်တကျရာဇဝတ်မှုကျူးလွန်နေတဲ့နေရာကိုလည်းလူတွေသိမ်းနဲ့ချီပြီးရောက်ကုန်ကြမှာပဲလို့ပြောသွားတာပါ။တရရှိများခင်ဗျာမြောက်ကိုရီးယားဟာသူ့နိုင်ငံသားများကိုရဲရဲဆက်ဆက်ကင်တွယ်တယ်အစာငတ်ပြတ်နေတာဟာလည်းပဲအာဟာရချို့တဲ့တာဟာလည်းပဲအစိုးရရဲ့ဝါဒလမ်းစဉ်ကြောင့်ဖြစ်တယ်လို့အစိုးရခန်းစာကပြစ်တင်ဝေဖန်ထားပါတယ်မြောက်ကိုရီးယားနိုင်ငံကတော့သူ့နိုင်ငံသားများအမတော်မတရားလုပ်တယ်ဆိုတာကိုအစဉ်တစိုက်ညှင်းဆို့ခဲ့ကြောင်းပါခင်ဗျာ